အစိုးရတပ်မတော်ဟာမြောက်ပိုင်းတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေဖြစ်တဲ့ TNNA, KIA, SSPP အပါအဝင်အပြည့်ရလက်မှတ်ရေးထိုးပြီးသားရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့နဲ့တိုက်ပွဲတွေဖြစ်နေတဲ့ကချင်နဲ့ရှမ်းပြည်နယ်တွေမှာလေးလာကြအဆက်ဆင်ရေးလှုပ်ရှားမှုတွေကိုရပ်ဆိုင်မယ်လို့ကြေညာချက်ထုတ်ပြန်လာတာပါ။တပ်မတော်ဘက်ကအဆက်ဆင်ရေးလှုပ်ရှားမှုတွေကိုရပ်ပြီးတပ်ဖွဲ့ချင်းစီနဲ့ညှိနှိုင်းဆွေးနွေးမှုတွေလှုပ်ဆောင်သွားမယ်လို့ပြောလာပါတယ်။ဒါကတမရဦးသိန်းစိန်အစိုးရလက်ထက်ကစပြီးဒီနေ့ထိဆွေးနွေးညှိနှိုင်းလာတဲ့ငြိမ်းချမ်းဆွေးနွေးမှုတွေမှာတမရဘက်ကပထမဆုံးဆက်ဆင်ရေးရပ်နာမယ်လို့ပြောကြားလာမှုဖြစ်လို့ထူးခြားတဲ့အပြောင်းလဲလို့ဆိုရမှာပါ။ဒါပေမဲ့အပြည့်ရလက်မှတ်မရေးထိုးရသေးတဲ့တိုင်းသားတွေဘက်ကတော့ဒီထောက်ပြန်ချက်ကိုအပြည့်အဝမယုံနိုင်သေးတာတွေရှိနေပါတယ်။အစိုးရတက်မတော်နဲ့တိုက်ပွဲတွေမကြခဏဖြစ်လေရှိတဲ့တအန်းလွတ်မြောက်ရေးတက်မတော်ရဲ့အထွေထွေအတွင်းရင်မှုဘုံမူကြီးတာဖုံးကျော်ကထောက်ပြန်ချက်နဲ့ပတ်သက်ပြီးသူတို့ရဲ့စိုးရိမ်မှုကိုအခုလိုပြောပါတယ်
။ဒီမြောက်တက်မတော်ရဲ့သဘောဒါထောက်ပြန်ချက်ကိုဒရိအနေထားနဲ့ကျွန်တော်တို့ကြိုးစားပါတယ်။ဒါကောင်းမွန်တဲ့ခြိမ်းခြောက်သေးအနေနဲ့လည်းကျွန်တော်တို့မြင်ပါတယ်။ဒါပေမဲ့အပြည့်အဝတော့ငြိမ်းချမ်းရေးအတွက်ရဖို့တော့ခက်ခဲဦးမယ်လို့မြင်တယ်တချို့နေရာမှာရက်မယ်တချို့နေရာမှာတိုက်မယ်ဆိုတဲ့တဘောကြီးရှိနေပါသေးတယ်ကျွန်တော်ညှိနှိုင်းစရာတွေတော့အများကြီးပါမြန်မာတပ်မတော်ရဲ့ထုတ်ပြန်ချက်ထဲမှာလည်းတွေးဆဆွေးနွေးဖို့ဆိုတဲ့ကိစ္စတွေပါတယ်တွေးဆဆွေးနွေးမဲ့အဖွဲ့တွေတာဝန်ပေးထားတယ်ဆိုတော့အဲ့ဒီအတိုင်းပဲအများဆုံးတွေးဆဆွေးနွေးဖို့တော့လိုပါ
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအစိုးရတပ်မတော်အနေနဲ့တနိုင်ငံလုံးမှာအပြစ်ခတ်ရစဲချောင်းဥစွာကြီးညာဖို့ပြီးခဲ့တဲ့အစိုးရတပ်တန်းကလေးကတောင်းဆိုခဲ့ကြပါတယ်။ဒီနှစ်တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကအစ်စင်ရေးရက်မယ်လို့ကြီးညာတဲ့အထက်မှာလက်ရှိအစိုးရတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မပါဝင်ပါဘူး။တနိုင်ငံလုံးစစ်စင်ရေးရတာမဟုတ်တဲ့အတွက်အပြည့်အဝမယုံကြည်နိုင်ပဲဒီလေးလတာကာလအတွင်းတပ်မတော်ရဲ့ဆောင်ရွက်ချက်တွေကိုစောင့်ကြည့်ရမှာဖြစ်တယ်လို့တိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကမှတ်ချက်ပေးကြပါတယ်။အခုလိုထုတ်ပြန်ချက်ဟာတပ်မတော်ဘက်ကအလျှော့ပေးတဲ့ဆောင်ရွက်ချက်လို့တွက်ဆလို့မရအကြောင်းရခိုင်မျိုးသားကောင်စီရဲ့အထွေထွေအတွင်းရင်မှုဦးထွန်းစော်ကပြောပါတယ်
။သုံးရက်နာပါထုတ်ပြန်ကြေညာချက်ကိုကြည့်လိုက်တဲ့အခါမှာတတိထားစင်ကြင်ကြီးရယ်အများကြီးတွေ့ရပါတယ်။ကျမတို့ကအချော့ပေးမယ်ပုံစံလို့ကျွန်တော်တို့ပြောရဖြစ်ပါတယ်။တော့ဒီအခုထုတ်ပြန်ကြတာသူရဲ့ဟိုစစ်စင်ရဲ့ယူနိုက်တက်အရာပေါ့နော်။ပေါ်ဆောင်တဲ့ပုံစံမျိုးရှိပါတယ်။ဆိုဒီနေ့ကသူတို့ကဒီနိုင်ငံတကာပြရတယ်လက်ပြန်ထန်နေတယ်။နောက်ပြီးတော့မှဒီစစ်မျက်နှာအတိတ်တွေလည်းပေါ်လာတယ်ပေါ့ဗျာ။ဒီမြောက်ပိုင်းတော့မကဘဲနဲ့ဒီအနောက်ပိုင်းမှာပါဖြစ်လာတဲ့အခါကျတော့ဒီစစ်မျက်နှာအတိတ်တွေကိုသူကတပြိုင်တည်းပေါ့နော်။ဒီသူစစ်စင်ရဲ့လုံခြုံအနေအထားတွေကအတုတွေအကန့်တက်ကြီးလာတယ်။တန်တက်ပေါင်းကိုသူကပြန်ပြီးတော့မှကျုံလိုက်တဲ့သဘောလို့အဲ့လိုပြောလို့ရတယ်။
တဖက်ကလည်းအစိုးရတက်မတော်အနေနဲ့အခုလိုစတင်ဆောင်ရွက်လာတာကိုဝမ်းမြောက်ကြိုဆိုကြသူတွေရှိပါတယ်။ပုံအမျိုးသားလူမျိုးရေးအဖွဲ့ချုပ်ဒုဥက္ကဋ္ဌဦးခွန်မြင့်ထွန်းကတောင်ပိုင်းကတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကအပြစ်ရထားပြီးဖြစ်ပြီးလက်ရှိမြောက်ပိုင်းကိုအစိုးရကအပြစ်ရရေးစတင်ဖော်ဆောင်လာတဲ့အတွက်ကြိုဆိုတယ်လို့ပြောပါတယ်။
တောင်ပိုင်းနယ်မြေပြင်မှာလည်းအများစုကတော့ကျွန်တော်တို့နှစ်ဖက်သဘောတူညီချက်တွေနဲ့အခြေခံရေးတွေလောက်ထားပြီးသားဖြစ်ပါတယ်။အချို့အဖွဲ့အစည်းတွေကြတော့လည်းကျွန်တော်တို့ကအပြည့်ရလက်မှတ်ကြိုးစားကြတာရှိပါတယ်။အကြောင်းမလို့အခုလိုမြောက်ပိုင်းမှာလည်းဆက်ပြီးတော့သူကပဲတက်မတော်ဘက်ကနေဒီလိုမျိုးအခြေခံရေးတွေကြောင်းပြင်လာတော့ကျွန်တော်အထူးကျေးဇူးပါ။
တမရော်ရဲ့ဒီနေ့ကြေညာချက်ထဲမှာဆိုရင်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့နယ်မြေတွေကအစ်စ်ရှောင်တွေကိုဘူလတ်နေရက်တွေကိုအ мян ဆုံးပြန်လဲရွှေ့ပြောင်းနိုင်ရေးအတွက်တမရော်ကလိုအပ်တယ်လို့ကူညီဆောင်ရွက်မယ်ဆိုတဲ့အချက်လည်းပါပါတယ်။ဒီလိုပြောဆိုချက်တွေနဲ့ပတ်သက်ပြီးကချင်စစ်ရှောင်တွေကိုကူညီဆောင်ရွက်ပေးနေတဲ့ကချင်နေချင်းခရိယံအဖွဲ့ချုပ် KBC ကတိုက်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ပြောတာက
โอเคอีเมทรูซีซงที่มาเวอีเชนโกซูซูเนจาริเวซีนิที่มาเวเนียเปดาริเดดาริมาเปียโนยามะสวาพีสละเวโซราตรูนูเยซูนิมุโดโลดิอะคูตัมโดเบกะตบอซาโรติบูวะนอพอจโนจูโซบาเรตาอินดัมมาเวโอเนตาญิงไซเอลันติคูติบาเรเอลูปัญญายงมะกะบูวะติตัตติเลทุกวาลูชินโดปูยิมาญิงไซเยโอฮานาโกကျွန်တော်တို့မြင်တွေ့ရမှာဖြစ်ပါတယ်ဆိုတာပြောဆိုပါတယ်လို့
ကျမတို့ဘက်ကစစ်စင်ရေးရန်နာမဲ့ဒီလေးလာတာကာလအတွင်းမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့သဘောတူစာချုပ်တွေအတိုင်းဂတိတည်ဖို့ငင်းဆိုင်သဘောတူညီချက်တွေအပေါ်အမျက်မထုတ်ဖို့ဒေသခံတည်သူတွေအပေါ်ဝင်တော့ဝင်ဖို့မပေးဖို့နဲ့နိုင်ငံတော်ကထုတ်ပြန်ထားတဲ့တည်ဆဲဥပဒေတွေကိုလိုက်နာဖို့တမတော်ကတတိပေးထားပါတယ်ရှင်